မြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့လက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်စစ်ကောင်စီကကျူးလွန်ထားတဲ့ကြီးလေးတဲ့ရာဇဝတ်မှုတွေအပေါ်သူတို့ဘက်ကစုံစမ်းစစ်ဆေးနေတာတွေကိုအကြောင်းပြန်ပေးဖို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်တရား IIMM ရဲ့အကြီးအကဲနီကိုလတ်စ်ကွန်ဂျန်ကဒီကနေ့မေလ29ရက်နေ့ရက်စွဲနဲ့တောင်းဆိုလိုက်ပါတယ်စစ်ကောင်စီထံ IIMM ကအရင်ကအချိန်ချင်းတောင်းဆိုခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိတဲ့အတွက်ဒီကနေ့ထပ်မံတောင်းဆိုရခြင်းဖြစ်ပြီးအခုနောက်ဆုံးတောင်းဆိုမှုအပေါ်စစ်ကောင်စီဘက်ကတုံ့ပြန်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကြေညာချက်မှာဖော်ပြပါရယ်အင်တာနက်လူမှုကွန်ရက်တဲ့ပေါ်မှာပြန့်နှံ့နေတဲ့ဗီဒီယိုမှတ်တမ်းတွေအရမကွေးတိုင်းဒေသကြီးမြောက်ခင်းရံကျေးရွာမှာလက်နက်ကင်လူတစုကလူငယ်အုပ်ကိုတစ်ပင်မှာတွဲလောင်းကျိုးတုပ်ပြီးအရှင်လက်လက်မိရှုတပ်ဖြတ်မှုနဲ့ပတ်သက်လို့သတင်းအချက်အလက်တွေမျှဝေပေးဖို့ IIMM ကစစ်ကောင်စီထံမှတောင်းဆိုထားတယ်လို့ဆိုပါရယ်အသက်ခံလက်ရတဲ့ဖို့တေနဲ့တားထောင်လို့ခေါ်တဲ့ဒီဆေကျော်သက်အရွယ်လူငယ်အုပ်ဟာရော့ဒေတာကာကွယ်တပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်းလူမှုကွန်ရက်တွေမှာဖော်ပြကြောင်းကြေညာချက်မှာပြောပါတယ်ဒီလူတတ်မှုကိုကျူးလွန်သူသူတို့နဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေအပါအဝင်ဒီဖြစ်ရပ်နဲ့ပတ်သက်တဲ့အချက်အလက်တွေကိုဖယ်လိုက်မှုမရှိဘဲIIMM ကစစ်စစ်နေတဲ့အကြောင်းဒီစုံစမ်းစစ်စစ်မှုရဲ့အစိတ်အပိုင်းတစ်ခုအနေနဲ့အဲ့ဒီဒေသမှာရှိနေတဲ့တပ်ဖွဲ့နဲ့တပ်မှုတွေနဲ့ဆိုင်တဲ့အချက်လက်တွေဒီလူငယ်အုပ်ကိုဖမ်းဆီးခဲ့ပုံနဲ့ဗီဒီယိုမှတ်တမ်းမှာပါတဲ့ညှဉ်းပန်းနှိပ်စက်မှုနဲ့တပ်ဖြတ်ကျူးလွန်သူတွေနဲ့သက်ဆိုင်တဲ့အချက်အလက်တွေမျှဝေပေးဖို့မြန်မာစစ်ကောင်စီထံတောင်းဆိုထားတယ်လို့ဆိုပါရခင်ဗျာ